ဆဲဆုံးစုမှုကွန်ရက်ဆာရနာမာတက်ကိုကြီးညိုပြအောင်ရေးသားတဲ့ဆိုတဲ့ဆွဲချက်နဲ့စစ်တပ်ကတရားစွဲဆိုခံထားတဲ့ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုရန်ကုန်တိုင်းအင်းစိန်မြို့နယ်တရားရုံးကအလုံးနဲ့ထောင်ဒဏ်တစ်နှစ်အမိန့်ချမှတ်လိုက်ပါတယ်။အခုလိုမင်းထင်ကိုကိုကြီးကိုထောင်ချလိုက်တာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပေါ်ဆောင်နေမှုအပေါ်မေးခွန်းထုတ်စရာဖြစ်လာနေပြီးနိုင်ငံသားတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိန်ချောက်မှုဖြစ်နေနိုင်ငံကလူ့ခွင့်ရေးအဖွဲ့ Human Rights Watch ကဝေဖန်ထောက်ပြသလိုမင်းထင်ကိုကိုကြီးကိုအမြန်ဆုံးလွတ်ပေးဖို့ကိုလည်းနိုင်ငံကလူ့ငင်းချမ်းသာခွင့်အဖွဲ့ Amnesty International ကတောင်းဆိုလိုက်ပါတယ်။အပြည့်စုံကိုတော့မဆူမောင်ကဆက်တယ်မင်းများပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ။
ဒီမိုကရေစီနဲ့လူ့ခွင့်ရေးလှုပ်ရှားသူရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုသူ့ရဲ့ Facebook စာမျက်နှာမှာစစ်တပ်ဂုံတိုက်ခါကြအောင်ရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်တင်နဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးလင်းထွန်းကတရားလိုလုပ်ပြီးတော့မတ်လာတို့က66ကားကြီးနဲ့အရင်တရားဆွဆွခဲ့တာဖြစ်ပါတယ်ဧပြီလမှာတော့ဒီလိုဝေဖန်ရေးသားမှုတွေဟာတက်မတော်ကိုအကြီးညိုပြအောင်ရေးတယ်ဆိုပြီးနိုင်ငံတော်အကြီးညိုပြစီမှုပုံမှန်9ကားကြီးနဲ့အင်းစိန်တရားရုံးမှာတက်ဖက်ကထပ်မံဥတိုက်လျှောက်တာဆွဆွခဲ့တာပါအသေးကန်စာရောဂါခံစားနေရတဲ့မင်းထင်ကိုကိုကြီးကိုကျမ်းမာရေးအာမခံပေးဖို့လျှောက်ထားခဲ့ပေမဲ့ပယ်ချခဲ့ပြီးတော့အင်းစိန်ထောင်တွင်းမှာချုပ်နှောင်ခံထားရပြီးတော့တရားရင်ဆိုင်နေရတာဖြစ်ပါတယ်။9လတာတရားရင်ဆိုင်ပြီးတဲ့နောက်ဒီကနေ့ဩဂုတ်လ29ရက်နေ့မှာတော့မင်းတီကိုကိုကြီးကိုအင်းစိန်တရားရုံးကတရားသူကြီးကနေနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်905ကကြီအရာချုပ်ရခံစားခွင့်နဲ့အလုံးနဲ့ထောင်ထဲတတိတိချမှတ်လိုက်ပါတယ်။အင်းစိန်တရားခွင့်ကနေထောင်ထဲချခံရပြီးပြန်ထွက်လာတဲ့မင်းတီကိုကိုကြီးကသူ့ပေါ်မှာထောင်ထဲစီရင်လိုက်တဲ့ပေါ်အခုလိုပြောပါတယ်
။ဒါနဲ့မစိုးရိမ်ပါနဲ့ကျွန်တော်ပြန်ထွက်လာမှာပါ။ပြီးတော့ကျွန်တော်အလုပ်တွေကျွန်တော်ပြန်လုပ်မှာပါ။အာဇင်းသင်္ကန်းပေးဖို့လည်းရှိပါတယ်။အဲဒီຢာတွေစီစဉ်နေတာပါ။အဲဒီအချိန်တည်းမှာတဲရုံတော့တောက်သွားတာပါ။အဲဒီຢာတွေလည်းကျွန်တော်ထွက်လာချိန်မှာလုပ်မှာပါ။ပြီးတော့အရေးကြီးတာပါလဲဆိုတော့အခြေခံဥပဒေပြင်ဆင်ရေး။အဲဒီຢာကိုအားလုံးကျွန်တော်တို့ခေါင်းဆောင်ကျွန်တော်တို့ခေါင်းဆောင်တွေနဲ့အတူလက်ချင်းမပြ။အာစိတ်ရောပိုရောစံရင်ရောအားလုံးညီညီညွတ်ညွတ်တက်လက်ပြီးခြိတဲ့ကြပါလို့ပြောချင်ပါတယ်။
အခုလိုမျိုးမင်းထင်ကိုကိုကြီးကိုထောင်ထဲတစ်နှစ်ချမှတ်လိုက်တဲ့အပေါ်မှာတော့သူ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားဥပဒေကျိုးဆောင်ရှေ့နေဦးရောဘတ်ဆောင်ကလည်းအမှုပေါ်မှာရပ်ပေါင်း30အတွင်းအယူခံဆက်တက်သွားဖို့စီစဉ်ထားသလိုကမ္ဘာကနေတစ်ဆင့်လည်းလူငယ်ချမ်းသာခွင့်ရရှိအောင်ဆောင်ရွက်သွားမယ်လို့ပြောပါတယ
်။ရပ်ပေါင်း30အတွင်းမှာအယူခံတင်သွင်းဖို့ဆုံးဖြတ်ထားပြီးသားပါ။ဒါနဲ့အမိန့်ချမှတ်တဲ့နေရာမှာတရားသူကြီးကအလေးတယူပြုမယ်ဆိုရင်သူ့ကိုငှားငါကကြီးရအရေးလိုအဖြစ်ပေးလို့မရပါဘူး။ကျမရဲ့အခြေအနေအရရအရာကွန်မြူနတီကိုကိုကြီးကတရားရုံးမှာအမှုဆိုင်ပြီးတော့ထောင်ထဲရောက်တဲ့ခါကျတော့ပြင်းပြင်းနဲ့ရင်ဆိုင်ရအောင်မယ့်အနေအထားမလို့နိုင်ငံတော်သမ္မတကြီးအနေနဲ့တော့အမြန်ဆုံးလူငင်းတတ်တာကိုပြုပြီးတော့အသက်တချောင်းကိုကယ်ပေးပါလေရုပ်ပေးပါလို့ပဲကျွန်တော်တို့ကစစ်တပ်ရဲ့ခံပါဒီကြောင်းပြပြလို့ပါတယ
်စစ်တပ်ကတရားစွဲဆိုခံထားရတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးရဲ့ရုံးချိန်မှာကိုယ်တိုင်တွားရောက်လေ့လာခဲ့သူလူလက်စွာထုတ်ဖော်ပြောဆိုခွင့်အတန်းကမောင်းဆောင်ခါကလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်မှုတွေဟာမိကိုထုတ်စရာဖြစ်လာနေပြီးနိုင်ငံသားတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိန်ဆမှုဖြစ်ရှိနေပါတယ်
။ဟိုတက်မတော်နဲ့အစိုးရပုံမှန်ဒီလိုဇူဇံပြောဆိုတာကြီးကိုဟိုဘယ်လိုတရားစွဲဆိုရေးတည်ခါရက်တရားမရှိတဲ့တော့ဘူး။နောက်တစ်ခါကျတော့ဒီလိုတရားစွဲဆိုမှုဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဖိနှိပ်ကန့်တက်ရရောက်တဲ့အတွက်ကျွန်တော်တို့အနေနဲ့ပြင်းထန်ကန့်ကွက်ရှုံ့ဆော်ဆွေးနွေးတာဖြစ်ပါတယ်။အမှန်တကယ်တော့ဒီအမှုဟာလုံးဝဒီတရားရုံးကနေကိုပက်လက်ရမယ်ကိစ္စပါ။အဲတော့ဒါဆွဲခြင်းနဲ့ဒီကတော့ဆွဲကြမှာပေါ့။သူတို့တရားကျင့်ရေးစနစ်ကဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းရတာစစ်စစ်လင်းလင်းခိုင်ခိုင်မာမာလို့လည်းရည်တည်ဖို့ကောင်းတယ်ပေါ့။အမှဒါရှိမှဒီမန္တလေးမှာဆရာတော်ဦးတော်ပြီးသားတို့ဓာရုံနဲ့တက်တက်ရင်လည်းဒီလိုပဲဒီရေခွင်ရနေပြီးတော့ဒါတရားစစ်စစ်ရင်မသိဆိုပြီးတော့ပဲပက်လက်ခဲ့တာဆိုအဲ့ဒါလိုပဲဒီကွန်မြူနတီမတူကြီးမှလည်းအဲ့လိုပဲဖြစ်ဖြစ်နေလို့ကျွန်တော်ယူဆတယ်ပေါ့နော်။ကျွန်တော်နားလေလိုက်တာကတော့တက်ဟာဒီ2020ရောက်တဲ့နီလာလီလီဆိုပြီးတော့နိုင်ငံအတွက်ဒီဆန္ဒချုပ်ထွေးတဲ့အခြေအနေကိုပြန်ပြီးကြိုးစားလီလီလို့ကျွန်တော်တို့ကမြင်နေတဲ့
အခုလိုမျိုးမင်းတီကိုကိုကြီးကိုထောင်ချလိုက်မှုအပေါ်မှာမြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်နေမှုလုပ်ငန်းစဉ်နိုင်ငံသားတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆန္ဒထုတ်ဖော်ခွင့်စတာတွေကိုချင်းချောက်မှုအဖြစ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ HRW Human Rights Watch ကလည်းဝေဖန်ထောက်ပြသလိုမင်းတီကိုကိုကြီးကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ကိုလည်းနိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ Amnesty International ကလည်းတောင်းဆိုလိုက်ပါတယ်ရှင်
ပတ်သူမောင်ပြပြသွားတာဖြစ်ပါတယ်။ဒါရိုက်တာမင်းထင်ကိုကိုကြီးရဲ့အမှုပေါ်မှာဒီလိုထောင်ချလိုက်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရော်ချင်းနိုင်ငံရေးမချက်ပေးခြင်းများဖြင့်ဖန်စီထောင်ချခံရခြင်းဖြစ်တဲ့ကြောင်းနဲ့မြန်မာနိုင်ငံတွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီအကူပြောင်းကိုအားပေးထောက်ခံသူတွေအတွက်စိတ်သောကဖြစ်ရကြောင်းရသာဆိုရလက်ထပ်ပြုပြင်လူခွင့်ရေးလှုပ်ရှားသူတွေကိုဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့လည်း ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်